ူတိုက်ကြီးရဲ့အချုပ်အချာအာဏာနဲ့နယ်မြေတည်ထောင်ရေးကိုဦးစားပေးမယ်လို့ယူကရိန်းသမ္မတဗလိုဒီမာဇယ်လန်စကီကပြောလိုက်ပါတယ်။တူရကီနိုင်ငံမှာငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ခဲ့တဲ့အချိန်မှာယူကရိန်းသမ္မတကတနင်္ဂနွေနေ့တုန်းကအခုလိုပြောလိုက်တာဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားတို့ရဲ့လာမယ့်ဆွေးနွေးပွဲကိုတူရကီနိုင်ငံမှာမျက်နှာချင်းဆိုင်ကျင်းပမှာပါ။တနင်္ဂနွေတွေအစောပိုင်းတုန်းကလည်းသမ္မတဇယ်လန်စကီကရုရှားသတင်းစာဆရာနဲ့အင်တာဗျူးလုပ်ခဲ့ရမှာငြိမ်းချမ်းရေးအပေးအယူဖြစ်ယူကရိန်းကဂျာနီနဲ့အနေအထားကိုညှိနှိုင်းဆွေးနွေးဖို့ဖွင့်ထားတဲ့အကြောင်းပြောခဲ့ပါသေးတယ်။ဒါပေမဲ့အဲ့ဒါလို့ဂျာနီသားကိုတတိယတနိုင်ငံဒါမှမဟုတ်အဖွဲ့ကအမကန်ချက်တရားမှာဖြစ်ပြီးလူလူဆန္ဒခံယူပွဲဆုံးဖြတ်ချက်အပေါ်မှာလည်းတည်ရမယ်လို့သူကဆိုပါတယ်။ဆွေးနွေးပွဲအင်ရှင်ဖြစ်သွားရဲ့ပေးမဲ့တူရကီသမ္မတရီဆက်ဒေးယစ်အာရိုဂန်ကရုရှားသမ္မတပူတင်နဲ့တနင်္ဂနွေနေ့မှာပဲဖုန်းဆက်စကားပြောခဲ့ပါသေးတယ်။အပြစ်ခရစဲရင်းနဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးရေးအကြောင်းတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့တူရကီသမ္မတရုံးကပြောပါတယ်။ဒါပေမဲ့ယူကရိန်းမှာရောက်နေတဲ့ရုရှားတပ်တွေရဲ့အနေအထားကတော့အရေးပါပါကြောင်းလဲတာကိုမတွေ့ရသေးဘူးလို့ဗြိတိန်တာဝန်ကြီးဝန်ကြီးဌာနကဆိုပါတယ်။